ိုင်းနိုင်ငံထဲကိုအလုတ်ပိုင်ရှာဖွေဖို့အတွက်လူကုန်ဝတ္ထုတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေတရားမဝင်လမ်းတွေကနေတဆင့်ဝင်လာနေကြတဲ့အတွက်ထိုင်းရနာပိုင်တွေကပြည်နယ်အသီးသီးမှာဖမ်းဆီးနေတာပါထိုင်းမြန်မာနယ်စပ်ပြည်နယ်၄ခုမှာ၄ရက်အတွင်းဖမ်းမိတဲ့မြန်မာနိုင်ငံသား900ကျော်ရှိတယ်ဆိုပြီးအလုတ်သမားရေးလှုပ်ဆောင်နေတဲ့ AAC မှာမိတ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါတယ
်အခုဆိုရင်ကျွန်တော်တို့ဒီ၄ရက်အတွင်းပေါ့နော်၄ရက်အတွင်းဒါစံချိန်ရှင်လို့ပဲထပ်ပြောရမှာပေါ့အော်လေးရအတွင်းကျွန်တော်တို့ဒီမြန်မာနိုင်ငံသား959ဦးဖမ်းဆီးခံရှိပါတယ်959ဦးပါလေးရအတွင်းပါလေးရအတွင်းပေါ့နော်ကျွန်တော်15ရက်နေ့နဲ့16ရက်နေ့ဒီပေါ့နော်ဒီလေးရအတွင်းကျေကုဒီကျွန်တော်ဖမ်းဆီးခံရဆိုကျွန်တော်15ရက်နေ့ရဆိုရင်ဒါကျွန်တော်တို့ဟိုပချို့မှာဆို35ဦးအဲပြီးတော့ကချနာဘူးမှာဆို94ဦး16ရက်နေ့မှာဆိုရင်ဒါကျွန်တော်တို့ကချနာဘူးနေဆက်မှာ89ဦးအချင်းမိုင်နဲ့ကချနာဘူးမှာဆိုရင်101ဦးကချနာဘူးတိုင်းဦးမှာဆိုရင်63ဦးပွဲစားတဦးဖမ်းမိတယ်ပေါ့နော်ဒါဆက်ကုန်ရည်နေမှာဆိုတက်ပြည်နယ်မှာကားဆယ်စီးနဲ့လူကြီးတရားဖမ်းဆီးခံရတာပဲအဲဒီနေ့တည်းရတယ်ပဲကန်ချာဘူးဒီမှာထောက်ပါဘူးရမှာဆိုကျွန်တော်17ယောက်တစု41ယောက်တစုပေါင်း59ဦးပေါ့နော်ဖမ်းဆီးခံရှိတယ်နောက်ထပ်ကန်ချာဘူးဒီမှာ44ဦးအဲပြီးတော့ကျွန်တော်တို့17ရက်ပေါ့နော်17ရက်နေ့မှာဆိုရင်အဲကျွန်တော်17ရက်နေ့မှာဆိုရင်ကျွန်တော်တို့ဗန်တာပေါ့နော်ဟိုဟိုတက်ပြည်နယ်ဗန်တာမြို့နယ်မှာလူ80ဦးမြန်မာဘက်ကဒီလှေနဲ့လာပေါ့စာရီသာပြက်နေတာ4ရက်ရှိပြီဒီပွဲသားတွေကပစ်ထားခဲ့တာပေါ့နော်အဲဒါဖမ်းဆီးခံတယ်အပြီးတော့အိုင်မီတဲရေဘက်ကနှာမူခေတ္တပချွတ်နေမှာကျွန်တော်114ဖမ်းမိရတာပေါ့နော
်၄ရက်အတွင်းဖမ်းမိတဲ့အထဲမှာတော့လူပုံကူးသူ၉ဦးကိုလည်းဖမ်းမိခဲ့ပါတယ်အခုဆိုရင်နှစ်ဆကစပြီးဖမ်းမိတဲ့မြန်မာနိုင်ငံသားလူ2000ကျော်ရှိသွားပြီလို့လည်းဆိုပါတယ
်ကျွန်တော်ဒီနှစ်ဆပါပဲကျွန်တော်2022နှစ်ဆကနေပြီးတော့ကျွန်တော်တို့ဒီနှစ်၁၈ရက်နေ့အထိကိုကျွန်တော်တို့ဖမ်းဆီးခံထိတဲ့မြန်မာနိုင်ငံသားကကျွန်တော် 2000 ကျော်ရှိသွားပြီပေါ့နော်ထိုင်းနိုင်ငံနဲ့ဟိုကျွန်တော်တို့မြန်မာနိုင်ငံသားတွေတရားမဝင်လမ်းကြောင်းနေရာနေပြီးတော့နေ့စဉ်ဝင်ရောက်နေတာပေါ့နော်နေ့စဉ်ဝင်ရောက်နေတာဒီဆရာနာတိတ်ပြီးနောက်ပိုင်းဆိုပို့ပြီးတော့ဆိုးရယ်နေ့စဉ်ဝင်နေပြီးတော့ကျွန်တော်တို့ဖမ်းဆီးမှုတွေလည်းစက်တိုက်လိုလိုဖမ်းဆီးခံနေရတယ
်ပြီးခဲ့တဲ့2021ခုနှစ်တနည်းလုံးအတိုင်းတာနဲ့ဖမ်းမိတဲ့နိုင်ငံသားတရှိပြောင်းလို့သမားအရေးအတွက်6000ကျော်လောက်ရှိမယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုပေါင်းထားတဲ့ Migrant Labor Development Network ကစီရင်ပြုစုထားပါတယ်အဲ့ဒီအရေးအတွက်ထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်